Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မသင်ကီထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းတွေချိန်ညပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်ပြည်ထောင်စုမှာ19ဦးသေဆုံးခဲ့ရပြီးလူပေါင်း400ကျော်ကူးစက်ခံထားရပါတယ်။အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကြောင့်တာလီဘန်အဖွဲ့ရဲ့ဘာသာရေးခေါင်းဆောင်ရဲ့အခန့်ကဏ္ဍကိုပြောင်းလဲသွားစေမှာမဟုတ်ဘူးလို့တာလီဘန်တို့ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာနိုင်ငံအသီးသီးကိုဘာတွေရိုက်ခတ်သွားတယ်လဲဆိုတာကိုတင်ပြမှာဖြစ်တယ်လို့အမေရိကန်အရှေ့ဘက်ချမ်းဝါရှင်တန်နယူးယောက်မေရီလန်းပြည်နယ်တွေကိုကိုရိုနာဗိုင်းရပ်စ်ရောက်ရှိလာပြီးမို့မြန်မာအတိုင်းဝိုင်းကြားမှာဘယ်လိုရှိကြပါသလဲ။
ရောဂါကူးမှာကတော့လူတိုင်းကြောက်ကြတာပဲလေကြောက်တော့ရှောင်သွားမှာပေါ့လူတော်တွေတော့မတော်ဘူးအဲ့တော့ကိုယ့်အိမ်မှာကိုနေမယ်အစားအသောက်တွေဝယ်ထားမယ
်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကို ICJ မှာတရားစွဲရတဲ့ဂမ်ဘီယာတရားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါဦးဗျာ
အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်19ဦးသေဆုံးခဲ့ရပြီးဗိုင်းရပ်စ်ဆန်းသက်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုတိုးမြှင့်ဆောင်ရွက်နေတယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကစနေနေ့မှာ400ကျော်ထိရောက်ရှိလာပြီးပြည်내အလုံးရဲ့ထက်ဝက်နှီးပါးမှာကူးစက်ခံထားရတာဖြစ်ပါတယ်။Pennsylvania, Indiana, Minnesota နဲ့ Nebraska ပြည်နယ်တို့မှာပထမဆုံးကူးစက်ခံရသူတွေတွေ့ရှိကြောင်းစနေနေ့မှာအတည်ပြုထားပြီး Florida ပြည်နယ်မှာတော့2ဦးသေဆုံးခဲ့ပါတယ်။ New York အုပ်ချုပ်ရေးမှူး Andrew Cuomo ကတော့စနေနေ့ကပြည်နယ်အရေးပေါ်အခြေအနေကြေညာသွားပါတယ
်။ I have officially declared done a declaration of emergency which gives us certain powers
we're going to new model virus ကူးစက်ခံထားရသူပေါင်း86ယောက်ထိရှိလာပြီးတဲ့နောက်အခုလိုကြီးညာသွားတာဖြစ်ပါတယ် American လူမှုအမေရိကန်ကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ကြီး Alex Azar ကတော့နောက်ဒီအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာနရဲ့ Commissioner Stephen Hunt ကသမရအိမ်ပြူတော်မှာစနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ဟာ virus ဆန်းသက်ပစ္စည်းတွေကိုအချိန်တိုအတွင်းရအောင်မလုပ်ဘဲအချိန်ဖြုန်းခဲ့တယ်ဆိုတဲ့ဝေဖန်မှုတွေကိုခုခံပြောဆိုသွားပါတယ်။တောင်ကိုရီးယား၊ဂျာမနီတို့လိုနိုင်ငံတွေနဲ့နှိုင်းယှဉ်ပြီး American CDC ကဆန်းသက်ပစ္စည်းတွေမျက်နှာသမျှမြင်မြင်ရအောင်မလုပ်ခဲ့ဘူးဆိုပြီးတော့ဝေဖန်ခံနေကြရတာဖြစ်ပါတယ်
။ coronavirus တို့အရေးပေါ်အသုံးပြုနိုင်မဲ့ဆေးကိုပထမဆုံးအချိန်ဖြစ်ရှိလာတဲ့စတင်အသုံးပြုတော့မှာဖြစ်ကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးတစ်သိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အရှင်မြင့်ဆောင်နေဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကထိတ်တန့်ချက်မှအရေးရှိသူကတောက်ချက်နေမှာပြောခဲ့တာပါ။အရေးပေါ်အခြေအနေမျိုးမှာလက်တွေ့စမ်းသပ်မှုတွေအတွက်ဆေးတချို့ကိုဧပြီလလောက်မှာစတင်အသုံးပြုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲတရုတ်မျိုးသားချမ်းမကြီးကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးကျန်ချာဝေကပြောပါရယ်ဆေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သုတေသနဌာနဒါဇင်နဲ့ချီပါဝင်နေပြီးမတူကွဲပြားတဲ့ဆေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့လည်းပြောပါရယ်ဒါမှမဟုတ်အန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လုပ်ရမှာအချိန်နဲ့ငွေရင်းနှီးမြှုပ်နှံမှုလိုအပ်တယ်လို့သိပ္ပံပညာရပ်မှာလည်းကြွမ်းကျင်မှုလိုပါရယ် COVID-19 ရောဂါဖြစ်စေတဲ့ coronavirus လိုမျိုးဆိုရင်တော့ပိုပြီးတော့တောင်မှစိန်ခေါ်မှုတွေလည်းရှိပါရယ်အန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်ထိအချိန်ယူရတယ်လို့လည်းကြွမ်းကျင်သူတွေပြောထားတာပါတရုတ်နိုင်ငံရဲ့ဒီဇယ်ဥရီတွေအရအန်ဒီယရှိမယ်လဲကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်တော့လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ပြုထားပါတယ်
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လွှတ်တော်ဝန်ထမ်းတွေအနေနဲ့ telework လို့ခေါ်တဲ့ရုံးမတက်ဖဲအင်ကနေအဝေးကနေအလုပ်လုပ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်မမျှော်လင့်ထားတဲ့အခြေအနေမျိုးဖြစ်လာတာကြောင့်အခုလိုပြင်ဆင်ဆောင်ရွက်တာဖြစ်ပါတယ်။အမေရိကန်ဗန္ဓာရေးဆိုင်ရာပြည်ထောင်စုအစိုးရရုံးတွေအခြေစိုက်တဲ့ဝါရှင်တန်၊နယူးယောက်၊ဆန်ဖရန်စစ္စကိုနဲ့နယူးဂျာဆီတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေရှိလာတာနဲ့အတူပဲဗန္ဓာရေးဆိုင်ရာစီးမျက်စီကံထိန်းသိမ်းကြည့်ချက်သူတွေအနေနဲ့အရေးပေါ်အစီအစဉ်တွေပြင်ဆင်နေကြပါတယ်။ အမေရိကန်ဘန်ဒါရေးဂန္ဓာထိမ့်သိမ်းစီးချက်သူတွေအနေနဲ့အစီအဝေးတွေဖျက်သိမ်းခီးသွားလာမှုတွေကန့်သက်ထားပြီးရုံးမတက်ဖဲအိမ်ကနေအဝေးကနေပို့ပြီးအလုပ်လုပ်ကြဖို့ခွင့်ပြုထားတယ်လို့လဲ Reuters သတင်း Agency ကဖော်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုဟန်တာဖို့မြန်မာနိုင်ငံနဲ့နေဆက်ဝင်ထွက်တွေအားလုံးကိုပိတ်ထားဖို့အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မိုးရိပ်မြို့စားသုံးသူများတင်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးတဲ့အကြောင်းသတင်းထုတ်ပြန်ထားပေမဲ့တရုတ်နိုင်ငံသားအများအပြားဝင်ထွက်သွားလာနေတဲ့အကြောင်းမြန်မာတောင်ဝင်ရှိသူတွေရဲ့ပြောဆိုချက်တွေဟာတန်တရားဖြစ်စရာကောင်းတဲ့အကြောင်းလဲစနေနေ့ကသတင်းစာရှင်းလင်းပွဲမှာမိုးရိပ်မြို့စားသုံးသူများအသင်းရဲ့ဥက္ကဋ္ဌတီဆက်ဘွားဟောက်ကိုကာပီဒေသခံတရင်းတွေမှာဖော်ပြနေကြတာပါမန်မောင်း1400လောက်နေဆိုင်ချင်းထိစပ်နေတဲ့တရုတ်နဲ့မြန်မာနိုင်ငံကြားလူနဲ့ကုန်စည်တွေအဆက်မပြတ်ဝင်သွားလာနေတဲ့အတွက်ကူးစက်မှုမရှိဘူးဆိုတာမဖြစ်နိုင်ဘူးဆိုပြီးတော့လည်းပြောဆိုသွားတာပါမနီပူရာပြည်နယ်ကျန်းမာရေးဌာနကမော်ရင်းမြို့မှာရှိတဲ့အိန္ဒိယမြန်မာနေဆက်ကိတ်အမှတ်1နဲ့နှစ်မှာယောဂလက္ခဏာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေပေါ်ချီချူးစကားပြောခဲ့ပေမဲ့လည်းတရားဝင်ရောတရားမဝင်မှကျန်နေရာတွေကဝင်ရောက်နေရာတွေရှိရာကြောင့်ထိ ंछ ုပ်ဖို့လည်းအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံကျန်းမာရေးတာဝန်ရှိသူတွေကတော့စနေနေ့ထိမြန်မာနိုင်ငံမှာဆစ်ဆေးခဲ့သူတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားတာပါမကြာသေးခင်တုန်းကစောင့်ကြည့်ဆစ်ဆေးနေတော့သေဆုံးသွားသူနှုတ်ပါဝင်ကျန်းလူနာတွေကိုတက်ခွဲဆန့်သက်ဆစ်ဆေးရမှာလဲဗိုင်းရပ်စ်ပိုကူးစက်မှုမရှိတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေက VOA ကိုပြောထားပါတယ်
VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကတာလီဘန်အဖွဲ့ရဲ့ဘာသာရေးခေါင်းဆောင်ရဲ့အခန်းကဏ္ဍကိုပြောင်းလဲသွားစေမှာမဟုတ်ဘဲတာလီဘန်ခေါင်းဆောင်ဟာအာဖဂန်နိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်တယ်လို့တာလီဘန်တို့ကပြောဆိုလိုက်ပါတယ်။အာဖဂန်ကနေပြည်ပတပ်တွေပြန်ထွက်သွားပြီးတဲ့နောက်မှာအာဖဂန်နိုင်ငံမှာအစ္စလာမ်အစိုးရတရားတည်ထောင်ဖို့ဘာသာရေးပြဌာန်းချက်အရသူတို့ခေါင်းဆောင်မှာတာဝန်ရှိတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။တာလီဘန်အဖွဲ့ရဲ့အခုနောက်ဆုံးကြေညာချက်ကြောင့်ကတားနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်နဲ့တာလီဘန်တို့ရဲ့ငြိမ်းချမ်းရေးသဘောတူညီချက်ကပိုပြီးမရေမရာဖြစ်လာခဲ့ပါတယ်။တာလီဘန်သဘောအဖွဲ့အနေနဲ့ဒီငြိမ်းချမ်းရေးသဘောတူညီချက်ထဲမှာပေးထားတဲ့ဂရုတွေကိုလိုက်နာဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရဘက်ကထောက်လှမ်းရေးသတင်းတွေရရှိထားတယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေကဖော်ပြပြီးနောက်တစ်နေ့မှာပဲတာလီဘန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်။
ဆော်ဒီအာရေဗျနိုင်ငံမှာစစ်မြေတော်ဝင်မိသားစုဝင်3ကိုအာဏာပိုင်တွေစနေနေ့ကပဲဖမ်းဆီးလိုက်ပါတယ်။ဆော်ဒီပြည်ရဲ့ညီငယ်ဆုံးဖြစ်သူမင်းသားအာခမက်ဘင်အက်ဗ်ဒယ်လာဇစ်အရှေ့ဆက်မင်းသားအောင်လည်းဖြစ်ပြည်ထောင်ဝင်ကြီးလည်းဖြစ်တဲ့မိုဟာမက်ဘင်နာယက်နဲ့ဝမ်ဝဲညီကိုမင်းသားနာဝက်ဘင်နာယက်တို့ကိုဖမ်းဆီးလိုက်တာပါ။နှစ်ယောက်ကိုတော့နိုင်ငံတော်သစ္စာဖမ်းမှုနဲ့အရေးတူယူထားတဲ့ကြောင်းလဲသတင်းတွေထွက်နေပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ဆော်ဒီတာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးရမရှိသေးပါဘူး။ဖမ်းဆီးမှုကိုတော့ဆော်ဒီပြည်ဆယ်မန်ရဲ့အရှိစံသားတော့မိုဟာမက်ဘင်ဆယ်မန်ကအမိန်ပေးခဲ့တာဖြစ်တဲ့ကြောင်းလဲသတင်းတွေကဖော်ပြနေပါတယ်။ဒူကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာဝါရှင်တန်ပို့သတင်းစာရဲ့ဆောင်းပါးရှင်ဂျမဲခါရှော့ဂီကိုရရဲ့ဆက်ဆက်တပြက်ခံခဲ့ရတဲ့ဖြစ်ရမှာအရှိမင်းသားတာဝန်မကင်းဘူးဆိုပြီးတော့လဲအများကယုံကြည်ထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲတွေကိုဒီသတင်းပတ်ထဲပြည်내အတော်များများမှာကျင်းပဖို့ရှိနေတာနဲ့အတူပဲဒီမိုကရက်သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ဂျိုးဘိုက်ဒင်နဲ့ဘာနီဆန်ဒါစ်တို့နိုင်ငံအနောက်အလယ်ပိုင်းဒေသတွေမှာစနေနေ့ကအခြေအနေစီရင်နေကြပါတယ်။လက်ရှိ Republican သမ္မတဒေါ်နယ်ထရန့်နဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရှင်းပြဖို့ဒီမိုကရက်ပါတီကသမ္မတလောင်းရွေးနေတဲ့အထက်မှာတော့လက်ရှိမှာအသက်88နှစ်အရွယ်ဗမောက်အထက်လွှတ်တော်အမဆန်ဒါစ်ကထိပ်ဆုံးကရပ်တည်နေပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်ရေးရှင်းပြနေတဲ့ဒုတိယသမ္မတဟောင်းအသက်89နှစ်အရွယ်ဘိုင်ဒင်ကတော့ပြီးခဲ့တဲ့ Super Tuesday အင်္ဂါနေ့မှာခိုင်ခိုင်မာမာမဲရခဲ့ပြီးတဲ့နောက်ပါတီတဲကအရေးပါသူတွေရဲ့ထောက်ခံမှုကိုရထားပါတယ်။မစ်ဆိုရီပြည်နယ်စိန့်လူးဝစ်မှာစနေနေ့ကလုပ်တဲ့လူထုစည်းရုံးရေးပွဲမှာတော့မ မစ္စတာဘိုင်ဒန်ကသမ္မတထရန့်ကိုအနိုင်ယူနိုင်ရေးဒီမိုကရက်တွေညှိညွတ်ကြဖို့တိုက်တွန်းသွားပါတယ်။ပြိုင်ဘက်အထက်လွှတ်တော်အမတ်ဆန်ဒါစ်ကဘိုင်ဒန်ရဲ့နောက်ကျောင်းနေနဲ့ပတ်သက်ပြီးထိုးနှက်ခဲ့ချိန်မှာပဲဒုသမ္မတဟောင်းဘိုင်ဒန်ကအခုလိုသတိပေးလိုက်တာပါ။အထက်လွှတ်တော်အမတ်ဆန်ဒါစ်ကတော့မစ္စီဂန်ပြည်နယ်ဒီယဗွန်မြို့မှာစနေနေ့ကစည်းရုံးပွဲလုပ်ပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းရွေးကောက်ပွဲကအခုချိန်မှာတော့အထက်လွှတ်တော်မှာဆန်ဒါစ်နဲ့ဒုတိယသမ္မတဘိုက်ဒန်တို့နှစ်ဦးအဓိကရှင်ပြိုင်နေကြတာဖြစ်ပါတယ်
။2020ပြည်နိုင်ငံတကာအမျိုးသမီးများနေ့ဖြစ်ဒီကနေ့တင်းနှင်းတွင်နေ့လှူရှာမှုမှာတော့ #H4Equal ဆိုတဲ့စာမုံးနဲ့ကြားမှာဒန်းတို့ညီမရေးကိုဦးစားပေးမှာဖြစ်ပါတယ်။ဒူရင်တယောက်ချင်းရဲ့ပါဝင်ဆွေးနွေးမှုတွေကိုအသားပေးထားတဲ့လှူရှာမှုမှာတော့အမျိုးသမီးတွေနိုင်ငံရေးသတင်းမီဒီယာကြားမှာရေးဆက်ချမှုနဲ့လုပ်ငန်းဝင်တွေမှာဒန်းတို့ခွင့်ရရရှိဖို့လည်းရည်မှန်းထားတာပါ။ကမ္ဘာတဝန်းကြားမှာကွာချက်2020ပြည်အစီရင်ခံစာမှာတော့အမျိုးသမီးတွေဟာကမ္ဘာလူကြီးထက်ဝက်နေပါရှိနေပေမဲ့ခေါင်းဆောင်မှုနေရာမှာတော့များများဆဆနေရာမရတဲ့အကြောင်းပေါ်ပြထားပါတယ်။ရှေ့လာမဲ့တကရ2065ခုနှစ်အထိကမ္ဘာတဝန်းမှာအမျိုးသမီးတွေဒန်းတို့ပါဝင်ခွင့်ရရှိအောင်မှာမဟုတ်သေးတဲ့အကြောင်းလေကမ္ဘာစီးပွားရေးဖိုရမ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုအောင်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်။2019နှစ်ကုန်ပိုင်းကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဟာအခုအခါကမ္ဘာနိုင်ငံအတော်များများကိုကူးစက်ရောက်ရှိသွားသလိုရောဂါကူးစက်တာကလည်းနိုင်ငံဖြတ်ကျော်ခရီးတွေကတဆင့်ပြန့်နှံ့ကူးစက်တာသာမကရက်ွက်နေလူအချင်းချင်းကူးစက်တာတွေလည်းရှိလာပါတယ်။ဒီရောဂါအသက်ရောက်မှုဒဏ်ကိုကူးစက်ခံရတဲ့နေရာတွေမှာသာမကကူးစက်ပြန့်ပေါင်းမှုမရှိသေးတဲ့နေရာတွေမှာပါခံစားနေရတာပါ။ AP သတင်းပေါ်အခြေခံပြီးကိုရဲမင်းထွန်းပြောပြပါမယ်။
Egypt နိုင်ငံ Nile မြစ်ပေါ်ကအပျော်စီးသင်္ဘောကြီးတစည်းပေါ်မှာတော့ Key the Tourist 150နဲ့ဒေသခံသင်္ဘောဝန်ထမ်းတွေအားလုံးသင်္ဘောပေါ်ကဆင်းခွင့်မရဘဲခြေချုပ်ကျနေကြပါတယ်။ Key the 12ဦးကိုရိုနာဗိုင်းရပ်စ်ကူးစက်နေလို့အခုလိုခြေချုပ်ကျခံနေရတာပါ။သင်္ဘောပေါ်ပါထိုင်ဝမ်တရုတ်နယ်ဘွာ American တယောက်ထိုင်ဝမ်ကိုပြန်ရောက်ကိုရိုနာကူးစက်ခံရတာတွေ့ရှိပြီးတဲ့နောက်မှာ Egypt အာဏာပိုင်တွေကသင်္ဘောပေါ်ကလူတိုင်းကိုအခုလိုစစ်ဆေးနေတာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်တာဝန်ရှိသူတွေကလည်းဆန်ဖရန်စစ္စကိုမြို့နီးကမ်းခြေတစ်ခုအနားထောက်ချရနာထားတဲ့ Grand Princess အပျော်စီးသမောကြီးပေါ်ကလူ 3,500 ကမ်းပေါ်ဆင်းနိုင်ရေးစ조사အထုတ်နေကြရပါတယ်။သမောပေါ်ပါခီးတဲ့22ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာကိုအတည်ပြုပြောကြားထားပါတယ်။ခြေကျုပ်ကျနေသူဗြိတိရှ်ခီးတဲ့ Neil Hallon ကလောလောဆယ်တော့စိတ်သက်သာတွေမရှိသေးဘူးလို့ဆိုပါတယ်။
Spirits are still okay although as but still early
days. ရက်ကသိမကြသေးတော့အခိုက်အတန့်ကာလကျွန်တော်စိတ်က okay နေပါသေးတယ်။ဒီတနေရာထဲမှာထိုင်ကြီးနေရတာကိုတော့နည်းနည်းစိတ်ကုန်လာပါပြီ။လေ့ကျင့်ကလည်းမလုပ်ရပါဘူး။ဒီနေ့လှမ်းတဲ့ခြေလှမ်းက82လှမ်းပဲဆိုတော့သိမများပါဘူး
။ Coronavirus ပိုးစတဲ့တဲ့တဲ့တဲ့နေရာလို့ယူဆရတဲ့တရုတ်နိုင်ငံမှာတော့စနေနေ့ကကူးစက်ခံရသူနောက်ထပ်69ယောက်သာရှိတာကြောင့်ကူးစက်မှုနှုန်းအနည်းဆုံးအဆင့်ကိုကျဆင်းနေတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောပါရယ်။အီရန်နိုင်ငံမှာတော့ဒီတရက်ထဲမှာပဲ virus ကြောင့်နောက်ထပ်လူ22ဦးသေဆုံးခဲ့တယ်လို့အီရန်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါရယ
်။မာဝါရဒ်ရဲ့ပြည်လို့ရက်ကဤတော့ emruz 5803
အီရန်မှာ virus ကူးစက်လို့သေဆုံးသူ145ယောက်ရှိသွားပါပြီ။ဒီနေ့တည်းကူးစက်ခံရသူ1000ကျော်တွေ့ခဲ့လို့အခုကကူးစက်ခံရသူပေါင်း9800ကျော်သွားပြီဆိုပြီးအီရန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပြောသွားခဲ့တာပါ။ဥရောပကအီတလီနိုင်ငံမှာတော့လာစီယိုဒေသအုပ်ချုပ်ရေးမှူးနီကိုလာဇဂါရတီတယောက်အီတလီတာဝန်ရှိသူတွေတဲ့လောလောလတ်လတ်ဗိုင်းရပ်စ်ထိခိုက်ရသူတူဖြစ်လာခဲ့ပါတယ
်။ Allora è arrivato anche io il coronavirus.
ဒီမှာကျွန်တော်လည်းဗိုင်းရပ်စ်ထိသွားပါတယ်။အားလုံးကိုပေးထားတဲ့ညွှန်ကြားချက်တွေအတိုင်းကျွန်တော်လည်းလိုက်နာရမယ်ဆိုတော့ကတော့ရှင်းပါတယ်။ကျွန်တော်ခုတော့နေကောင်းနေပါပြီ။ဒါကြောင့်ကျွန်တော်အိမ်မှာတည်တံ့ခွင့်တွေကိုဆုံးဖြတ်ထားပါတယ်။
ရောဘာမျိုးလမ်းမတွေပေါ်ကဈေးတွေမှာတော့ဈေးရောင်းဈေးဝယ်တွေအချင်းချင်းညွှန်ကြားထားတဲ့အတိုင်းတယောက်နဲ့တယောက်တမီတာအကွာနေကြပြီးအယောင်းဝယ်လုပ်နေကြရပါတယ်။ Israel နဲ့ Palestine အာဏာပိုင်တွေကလည်းအနောက်ဖက်ကမ်းခြေတွေက Bethlehem မြို့မှာကိုရိုနာကူးစက်မှု16ခုတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းရောဂါထိန်းချုပ်ဖို့ကြိုးစားနေကြရပါတယ်။ဒီလိုကမ္ဘာတစ်လောကကူးစက်နေတဲ့ virus ရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံအတွင်းကူးစက်မှုတင်းတင်းကြပ်ကြပ်ထိန်းချုပ်တာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတစ်ခုကတော့အာဖရိကတိုက်မှာငွေကြေးအထိနာလာတာပဲဖြစ်ပါတယ်။ အာဖရိကတိုက်ကံညာနိုင်ငံကတူအော်ပရေတာမိုဆက်ခီမာနီကသူ့လုပ်ငန်းအခြေအနေကိုအခုလိုပြောပါရယ
်အီစတိုရီယာကိုရိုနာဗိုင်းရပ်စ
်ဒီတာဘာဖက်ဇာလန်ကကျွန်တော်တို့အပေါ်လဲရိုက်ခတ်နေပါပြီဗျာလို့ပြောသွားတာပါတရုတ်နှစ်ကူကာလတရုတ်လူမျိုးတွေကညာနိုင်ငံကိုလာလေကြလေရှိပေမဲ့အခုတော့ဘယ်သူမှမရှိဘူးလို့လည်းသူကဆိုပါတယ်တကယ်တော့ကိုရိုနာဗိုင်းရပ်စ်ရဲ့ကရက်ဟာခီးသွွားလုပ်ငန်းတွေမဟုတ်ပဲအာဖရိကတလွားတရုတ်တို့ရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့အခြေခံအဆောက်အုံစီမံကိန်းလုပ်ငန်းတွေမှာပါထိခိုက်ဆုံးရှုံးနေတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအခုဆိုရင်အရှေ့ဘက်ခြမ်းနယူးယောက်မေရီလန်းပြည်နယ်တွေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေအရေးတကြီးကင်တွယ်ဆောင်ရွက်လာကြတယ်လို့ဒီပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာအသိုင်းဝိုင်းကြားမှာလည်းဆိုးရိမ်မှုတိုးလာပါတယ်အကြောင်းစုံကိုတင်ပြခြင်းပါတယ
်အမေရိကန်နိုင်ငံထဲကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အစောပိုင်းမှာနိုင်ငံအနောက်ဘက်ခြမ်းဝါရှင်တန်ပြည်နယ်မှာတည်ဆုံသူတွေရှိခဲ့ရတာကအခုဆိုရင်အရှေ့ဘက်ခြမ်းနယူးယောက်နဲ့မေရီလန်းပြည်နယ်တွေကိုပါကူးစက်လာပါတယ်။စနေနေ့နေ့လယ်ပိုင်းအထိစီးရင်အရနယူးယောက်ပြည်နယ်မှာဗိုင်းရပ်စ်ကူးစက်ခံရသူအသက်22ဦးထပ်တိုးလာတယ်လို့နယူးယောက်မြို့တော်ဝန်အန်ဒရူးကူအိုမိုကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ We have 21 new cases that we found, so we're a total of 76 in the state of New York right now.
ကျွန်တော်တို့စီမှာနောက်ထပ်ရောဂါကူးစက်ခံရသူ22ဦးရှိလာတဲ့အတွက်နယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းအခုအချိန်အထိ86ယောက်ရှိသွားပြီဖြစ်ပါတယ်။22ဦးတည်းက12ဦးကတော့နယူးယောက်မြို့ကဖြစ်ပါတယ်
။လူနေထူးထပ်လို့နဲ့နယူးယောက်မြို့ကိုအခုလိုယောဂကူးစက်ပြန့်နှံ့လာတာကြောင့်မြို့ကန်တွေစိုးရိမ်စိတ်ဝင်လာကြပြီးမြန်မာအတိုင်းဝိုင်းကြားမှာလည်းအသွားလာအနေထိုင်ဆင်ငင်နေရတယ်လို့နယူးယောက်မြို့ကန်ဦးကိုမြစ်ကပြောပါတယ
်။နယူးယောက်ကလူတွေကတော့အားလုံးနဲ့အတွေ့အကြုံရှိထားကြတဲ့လူတွေဆိုတော့လေကိုကကိုကျမ်းမာရေးအတွက်ကတော့ဂရုစိုက်ကြတယ်လေ။နောက်ပြီးတော့အဲ့ဒီအစိုးရဘက်ကလည်းစစ်ကြမ်းမာနဲ့ထိတိယောက်လုပ်တယ်လေ။အများအားဖြင့်ဒီသတင်းထဲမှာကြားတာတော့ဂျူးလူမျိုးတွေဖြစ်တာများတယ်။ဘာလို့ဆိုတော့သူတို့လူမျိုးတွေကဖះเจ้าမှာလူစုလူဝေးနဲ့နောက်သူတို့ဘာသာရေးဟိုဖွင့်ထားတဲ့အကြောင်းတွေရှိရအထက်တန်းအကြောင်းတွေပါလေရှိရလေ။ဒါကြောင့်မလို့အဲ့အကြောင်းတွေကိုပိတ်လိုက်တယ်။ဈေးဝယ်တဲ့ဘိုင်းတွေတော့အဓိကတော့ဒီကျွန်တော်တို့ဒီအေရှားလူမျိုးတွေများပါတယ်ဝယ်ကြတာ။အဲ့လိုပဲစံတွေဝယ်ကြတော့ခေါက်ဆွဲ၆တွေပါလေအချောက်ချမ်းလေးတွေပေါ့ဗျာ။အဲ့ဒါတွေဝယ်ကြတာပါ။အရင်ကတော့ကုန်တလောက်ရှိသွားပဲစံတွေကမရှိတော့ဘူးအဲ့ဒါမျိုးတွေပေါ့။အော်မြန်မာအတိုင်းဝဲကတော့ထုံးစံတိုင်းပေါ့ဗျာ။စံတွေဝယ်ကြပစ္စည်းတွေလောင်ထားကြတယောက်တယောက်တော့ဟိုလှမ်းတော့တတိပေးကြတာပေါ့။ဟိုဒီလိုပဲဝယ်ကြပါတယ်။ဖြစ်ခဲ့ပြီးရှိတော့ပေါ့ဗျာ
။နယူးယောက်မှာလိုပဲအမေရိကန်အရှိဘက်ခြမ်းကမေရီလန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရှိလာတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးလာရီဟိုဂန်ကမေရီလန်းပြည်နယ်ကိုအရေးပေါ်အခြေအနေကြေညာထားပါတယ်။အဲ့ဒီသုံးဦးဟာအသက်80ကျော်ဇနီးမောင်နှံနဲ့အသက်50အရွယ်အမျိုးသမီးတူဖြစ်ပြီးနိုင်ငံခြားခီးကနေပြန်လာသူတွေဖြစ်ပါတယ်။ဒီလိုဗိုင်းရပ်စ်ကူးစက်မှုကြောင့်မေရီလန်းကမြန်မာအတိုင်းဝိုင်းကြားမှာလည်းအခြေခံစားသောက်ကုန်တွေဝယ်ယူစုဆောင်ကြတဲ့အထိစိုးရိမ်မှုတိုးလာနေတယ်လို့မေရီလန်းရော့ခ်ဗေးမြို့မှာနေတဲ့ဒေါ်နီလာကပြောပါတယ
်။ရောဂါကူးမှာတော့လူတိုင်းကြောက်ကြတာပဲလေ။ကြောက်တော့ရှောင်သွားမှာပေါ့။လူတော်ရဲတော့မတော်ဘူး။အဲ့တော့ကိုယ့်အိမ်မှာကိုနေမယ်အစားအသောက်တွေဝယ်ထားမယ်ကိုယ်တော်မြတ်ထွက်เสียမလို့တော့ဘူးပေါ့နော်။ဒါပေမဲ့အခုဟာလူတွေကလည်းကိုယ့်လူလူတွေအများကြီးဖြစ်နေတော့ဝဲကြလဲ။စံတော့ပြတ်သွားတယ်။စံပြတ်တယ်ရေပြတ်တယ်။အခုတော့အထူးသဖြင့်ပြတ်သွားတာကတော့စနေတိုင်းသားအစဘယ်မှမဝယ်လို့မရတော့ဘူး။နှကောင်းပြတ်တော့ဝယ်လို့မရတော့ဘူးတော်တော်လေးကြာပြီ။အဲ့တရုတ်ပြည်မှာစပြီးဝူဟန်ဖြစ်တယ်ဆိုတဲ့ဟိုကဝယ်လို့မရတော့ဘူး။ဒီယောဂါလည်းချက်ချင်းယောဂါလက္ခဏာပြတာမဟုတ်ဘူး။ဆိုတော့လူကအဲ့ဒါအရန်ကြောက်ကြတော့တယောက်နဲ့တယောက်တော့သတိထားကြတော့ပေါ့နော်။တတ်နိုင်ဆုံးတော့အပြင်မတော်ရအောင်လို့လူများတဲ့နေရာအဲ့လိုမျိုးမတော်ကြအောင်လို့အဲ့လိုမျိုးအချင်းချင်းပြောကြတဲ့အခါကျတော့ဟဲ့စံဝယ်ထားဥစားကြီးဝယ်ထားကြဆိုတော့လိုက်ဝယ်တာပဲတချို့လည်းဝယ်လို့ရတဲ့လူချက်တချို့ကလည်းဝယ်လို့မရကြတော့အခုဆိုရင်တော့တော်တော်လေးကိုမရကြတော့ဘူးလို့ပြောတယ
်လက်ရှိအချိန်ထိအမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ16ဦးရှိသွားပြီဖြစ်ပြီး13ဦးကဝါရှင်တန်ပြည်နယ်ကနဲ့2ဦးကတော့ကယ်လီဖိုးနီးယားပြည်နယ်ကဖြစ်ကာကျန်သူတွေကတော့အခြားပြည်နယ်ကဖြစ်ပါတယ်ခင်ဗျာ
ပြည်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့တိုင်းရင်းသားဒေသတွေရာလူအခွင့်အရေးအခြေအနေတွေကိုတင်ပြနေတဲ့ Frontier မြန်မာကပေးပို့တဲ့ဒို့အတန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirun Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ရန်ကုန်မြို့မှာနေထိုင်ကြတဲ့ချို့တဲ့ဆုံးသူတွေကတန်ရှင်းတဲ့ရေကိုလုံးဝမရှိပါဘူး
။ Anywhere they live, even they live in a station, even they go
လူတယောက်ဘယ်လိုအိမ်အမျိုးအစားမှာနေထိုင်နေတိုင်းဥပမာဘူဒာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ
်လူတိုင်းအတွက်တန့်စင်တဲ့ရေရရှိဖို့အခွင့်အရေးရှိတယ်လို့ Water Aid မြန်မာမှာ Country Director Shihab Udin Ahmed ကပြောကြားခဲ့တာဖြစ်ပါတယ်ဒီဆောင်မှပြည်စုံကို Frontier မြန်မာမှာသတင်းထောက်အင်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်ဒီနေရာကတော့ရန်ကုန်မြို့လိုင်တာယာမြို့နယ်ဝမ်မဆုဝန်တောက်လန်းဆိုတဲ့နေရာလေးပါဒီနေရာမှာတော့လွန်ခဲ့တဲ့နှစ်များစွာကအလောက်ကန်ရှာဖွေဖို့အတွက်ရောက်ရှိလာတဲ့မိသားစု60ခန်းကနေထိုင်ကြပါတယ်အစိုးရရဲ့ခန့်မှန်းချက်အရလိုင်တာယာမြို့နယ်မှာတရားမဝင်အခြေချနေထိုင်သူ2000ခန့်ရှိတယ်လို့သိရပါတယ်သူတို့တွေကိုတော့ကျူးကျော်တွေလို့ခေါ်ပါတယ်လိုင်တာယာမြို့နယ်မှာကျူးကျော်နေထိုင်သူကလူဦးရေရဲ့4ဘုံ2ဘုံခန့်အထိရှိပါတယ်ဘမဆုံဝင်တော့လမ်းမှာနေထိုင်သူတွေရဲ့ဘဝနေထိုင်မှုပုံစံဟာခက်ခဲလွန်ပါတယ်။အိမ်တွေကတင်းငယ်လွန်ပြီးပြုတ်သိမ့်ကျက်နေပါတယ်။ရေပါဝင်ခြားသောဝန်ဆောင်မှုတွေလည်းမရရှိသေးပါဘူး။မိသားစု60ခန်းကလက်ဖြစ်နှိပ်ရတဲ့ရေတုံကင်5ခုကိုမျှဝေသုံးစွဲနေရပါတယ်။အဲ့ဒီတုံကင်ကရေရရှိဖို့အတွက်မြေကြီးအောက်ပေယာပေါင်းများစွာကစုပ်ယူရတာပဲဖြစ်ပါတယ်။ရရှိလာတဲ့ရေကလည်းစားတက်များစွာပါဝင်နေပြီးတောက်တုံမှုနဲ့ချက်ပြုတ်ဖို့အတွက်အဆင်မပြေပါဘူး။စားတက်ကြောင့်ရေပိုက်ကောင်းတွေနဲ့ရေပုံးတွေမှာလည်းတန်ကြီးတွေတက်နေပါဗျ
။ဒီရေကြတော့လေကျွန်တော်တို့ကတောက်ဖို့သုံးဖို့ဆိုတာဘယ်လုံးမှမရနဲ့။အငန်ကြီးဖြစ်သေးတော့ဟိုအကြမ်းမရတယ်ပေါ့။ရေတော့ဒါလေးဒီဂျိုးရွေလည်းဝယ်ပချိုးနိုင်ဒီရေငံမဲချိုးကြပေါ့ဒါပဲရှိတော့အဲကလေးတွေကတော့ဟိုနာကျွန်တော်ပြောနေပေါ့ဒီရေတွေအတွက်ရေနေမတန့်တဲ့ခါကျတော့ကလေးတွေရားနာလေးပေါက်ရားတယ်အကျွန်တော်ဆိုရှက်တော့ရှက်လာဒီမှာဒီမှာပလက်သေးတဲ့ဆေးတွေပါတယ်ဆိုတော့ဒီမှာကျွန်တော်အိမ်နေဆိုတော့အဲကျွန်တော်ဒါကလေးတွေရားလို့လိမ့်နေနော်ရားလို့လိမ့်နေ
လွန်ခဲ့တဲ့10နှစ်ခန့်လောက်ကအေယာဝတီတိုင်းဒေသကြီးကပြောင်းရွှေ့လာတဲ့ဥကြုံအောင်ကပြောပြတာဖြစ်ပါတယ်သူကမိသားစုဝင်6ဦးအတွက်တောက်သုံးရည်နဲ့ချက်ပြုတ်ဖို့ရေကို5ရက်မှာ3000ချက်အကုန်ကျခံကဝယ်ယူရပါတယ်ဒေါ်ဝင်းဝင်းမော်ကလည်းဝမ်မဆုဝန်ထောက်လမ်းမှာနေထိုင်သူတဦးပါသူမရဲ့အိမ်ရှိမှာရေတုံကင်တစ်ခုတူးထားပြီးရေတုံကင်မှရေကိုတစ်ပုံးကို50ချက်နဲ့ရောင်းချတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသုံးရည်နဲ့ချက်ပြုတ်ဖို့အတွက်တော့ဝယ်300ပြီးအခက်ခဲတွေရှိတယ်လို့ဆိုပါတယ်
ကျိုးပြူရတော့ချက်တာပြုတ်လာကြတော့အိုက်ရမကောင်းငန်းထမင်းချက်ရင်ဝါတယ်ရေဝေရတာတခါကြရင်အခက်ခဲဖြစ်တယ်ဝေလို့မရဘူးဝေလို့မရတဲ့ခါကျတော့သူ့ဒီကကိုယူကိုယ့်ဒီကသူယူပေါ့အဲ့လိုမျိုးယူကြဒါမဲ့ဟိုတော့ကတော့ကျွန်တော်တို့ဟိုလိုင်းကမှနေခဲ့တော့အနာစာတွေရားနာရပါမဖြစ်ဘူးဒီလိုရောက်လာမှရားနာရပါဖြစ်တယ်ဒီလိုကောက်ကရာတို့ရားနာတယ်လေအဲ့လိုမျိုးဖြစ်တယ်ပေါ်မှာနေတော့တော့ဘာမှဖြစ်ဘူးဒီရောက်လာမှဖြစ်တာဒီရောက်မှအိုက်ရေတွေနဲ့ကိုကတော့ဒီရေပဲရှိတော့ဒီရေပဲသုံးရတာပေါ့ဘယ်မသုံးနိုင်ဘူးလေဂျိုးပြေဆိုတာတပုံး150ခလေး5ရောက်နဲ့ရေချိုးဖို့ကအဆင်မပြေဘူးရှော်ဖို့ပြုတ်ပါလဲအဆင်မပြေဘူးအဲကြောင့်အဲတုံငင်လေးကနေတူပြီးတော့အိုက်ရေလေးနဲ့ပဲကိုမဆေးကြောရှော်ဖို့ရတယ
်ညီအောင်ရေပေါ်မိခိုနေရခြင်းကရန်ကုန်မြို့မှာတော့အထူးစားမဟုတ်ပါဘူးရေအတွက်အခြေခံဆောက်အုံမရှိခြင်းကြောင့်ပိုးသက်ထားတဲ့တန်ရှင်းတဲ့ရေကိုပိုက်နဲ့သွယ်တန်းရယူတဲ့ဝန်ဆောင်မှုကိုရန်ကုန်မြို့ရဲ့သုံးပုံနှစ်ပုံခန့်ကသာရနိုင်ပြီးအဲဒီသူအများစုကလည်းမြို့အတွင်းပိုင်းမြို့နယ်တွေကပဲဖြစ်ပါတယ်။မြို့ရဲ့အစွန်အဖျားမှာရှိတဲ့လိုင်တာယာမြို့နယ်၊တကုံမြို့တစ်မြို့နယ်၄ခုလိုမျိုးမြို့နယ်တွေကတော့ကိုပိုင်ရေရင်းတွေကသာရေရရှိကြပြီးအဲ့လိုရေရင်းတွေကလည်းအစိုးရကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့မကိုက်ညီတာတွေများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့တော်စီပင်တရားရေးကော်မတီနဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ CHICA တို့ပူးပေါင်းပြီးအပြောင်းအလဲတစ်ခုလှုပ်ဆောင်ဖို့ရှိပါတယ်။အဲ့ဒါကတော့ Greater Yangon Water Supply Improvement Project ပါ။ CHICA မှချင်းငွေဒေါ်လာ226တန်းနဲ့လှုပ်ဆောင်မဲ့ နောက်ထပ်ရေစီမံကိန်းဟာကောက်ကိုဝါမြင်းမရေကိုလိုင်းတရာမြို့နယ်အပါအဝင်ရန်ကုန်မြို့ရှိမြို့နယ်တချို့ကိုပေးဝေပေးမှာပဲဖြစ်ပါတယ်။ရန်ကုန်မြို့တော်စီပင်တရာရေးကော်မတီမှမန်နေဂျာဦးထင်လင်းခါကတော့
ကောက်ကိုဝါမြင်းကနေပြီးတော့မှညမနိုင်ငံမှာပထမဦးဆုံးဆိုတာမြေရံနေ treatment လုပ်ပြီးပေးမှာပေါ့။ဒီတော့ကကျတော့ကိုရော service worker ပါတယ်ဒီဦးကစာပါတယ်ကမိုးရေစုကန်နေပေါ့။တော့ကတော့ဂျိုးရှူလို့ပူကြီးလို့ဂျိုးရှူဆိုတဲ့ဟိုကတောင်ပေါ်မှာရှိရတယ်။ကန်ကြီးတာလေ။ဒီမှာတော့ဘယ်လိုဆိုတော့ water sheet area တွေရှိတာပေါ့။ဟိုတတော် area တက်မှတ်ထားတယ်။တက်မှတ်ထားပြီးတော့အဲ့မှာမိုးရေကြလို့ရှိရင်တော့ toilet ဖြစ်တဲ့နေရာလေးပေါ့လို့စီဝင်လာပြီးတော့မှကိုရောဟိုကဘူရော reservoir ပေါ့။ဘူရော reservoir ကြီးထဲမှာစုထားတယ်။အဲ့တော့ quality ကလည်းကောင်းပြီလား။ Ejo တခါလေးရပြီ။ကိုကအခုမှသူကconsultant ကရဆရာလာဆရာလေး consultant agreement ဟိုလောက်ထိုးပြီးတော့ဒီ data design ဆွဲနေဒီ design ဆွဲပြီးတော့မှအဲ့မှာဒီမှာ package တွေပါတော့ဟိုမှာ treatment water treatment plant ပါမယ်ပြီးလို့ရှိရင် distribution pipeline ပါမယ်ပြီးလို့ရှိရင်မြစ်ကိုလမ်းမြစ်ကိုဖြတ်တဲ့ river crossing ပါလမ်း60ကလမ်း60ဆန်းပေါ့လမ်း60ဆိုလို့ရှိရင်သူကလူတယောက်ကဒီနေ့ဟိုဘာပေါ့ကလမ်း50လောက်တုံးတာပေါ့ကလမ်း50ဆိုတော့ဒီတရားနဲ့တော့ဆိုတော့ဘာလို့လဲအားရရမလဲ
ရေတန်းစင်စက်တိဆောက်ခြင်းလုပ်ငန်းကို2020ဇူလိုင်လတွင်စတင်နိုင်မှာဖြစ်ပြီး2025မှာတော့ပြည်သူတွေကိုရေစတင်ပေးဝေသွားမယ်လို့သိရပါတယ်ဒီသတင်းကတော့ဖန်တာယာမြို့နယ်သူမြို့နယ်သားတွေအတွက်ကြိုးဆိုရမယ့်သတင်းပဲဖြစ်ပါတယ်ဒါပေမဲ့ကိုကျောင်းအပါအဝင်တရားမဝင်ကျူးကျော်နေထိုင်ကြတဲ့အိမ်ကြီးနားချင်းတွေအတွက်ကတော့အကျိုးရလက်ကမရှင်းလင်းနေပါဘူးအစိုးရအရာရှိရဲ့ပြောကြားချက်အရတော့သူတို့ပါဝင်နိုင်မဲ့ပုံမပေါ်သေးပါဘူး
ကျွက်တွေထွက်သွားရတယ်ကျွက်တွေကကြီးရမောကျွက်တွေကမူတည်ပြီးတော့လေကျွက်တွေကမူတည်ပြီးတော့သူကပတ်ဆိုင်မှုအဲဥပဒေတဲ့ပေါ့စီပဲဥတွေကတော့ရေဆွဲပြီးသွားပြီလေပြီးတော့ဥတွေတဲ့ပဲဥတွေပါပါတဲ့ဒီ၆တောင်ပုံစံပေါ့အဲ့ပုံစံကိုဖြည့်ပြီးတော့တောင်းဆိုလို့ရှိရင်တော့ရပါလေတောင်းဆိုလို့ရေသွားဟိုပြောရင်ကောက်တာတော့ကတော့ဟိုနေရာတည်ကြမရှိဘူး floating ဆိုလို့ရှိရင်ကောက်လို့မရဘူးလေအဲ့ဒီမှာဆိုရင်သူကပတ်မနဲ့တွေ့ထားရတာဟုတ်လားလေမီတာလည်းတက်ရတယ်ကြီးတယ်ဟိုကောက်ခါလည်းဆောင်ရတယ်လေ
လူဦးရေတွေကပုံမတိုးလာပြီးမြေအောက်ရေတွေကရောကျလာတာဖြစ်တဲ့အတွက်မြေအောက်ရေကိုပုံမသုံးလေးလေးစားတပ်ပါဝင်မှုနှုန်းကပုံမများလေးလေးဖြစ်လာမယ်လို့လည်းသူကဆိုပါတယ်။အရှင်းနဲ့တောက်သုံးရေရရှိနိုင်မှုကသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတစ်ခုရဲ့အတွက်မဟုတ်ပါဘူး။2010ခုနှစ်မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတန်ရှင်းတဲ့ရေနဲ့ပတ်ဝန်းကျင်ကိုလူခွင့်ရေတစ်ခုအဖြစ်သတ်မှတ်ခဲ့ပါတယ်။ပဲလို့နေအိမ်မျိုးမှာမစိုးနေထိုင်သူဖြစ်ပါစေအစိုးရကရေကောင်းရေတန်းရရှိဖို့လှုပ်ဆောင်ပေးဖို့တာဝန်ရှိကြောင်း Water Aid မြန်မာကဒါရိုက်တာ Shihab Udin Ahmed ကပြောပါတယ
် The question is can we wait not
မေးစရာရှိတာကလိုင်းတရာကကျွတ်နေအိမ်တွေအတွက်တက်ရှိတဲ့တောက်သုံးရေသုံးဆွဲရေတွေကိုအခြေခံစောက်အောင်ပိုင်မြေယာပိုင်ဆိုင်ကြောင်းသဘောတူညီချက်ရရှိပြီးမှလှုပ်ဆောင်ပေးမှာလားအဲ့ဒီလိုလို့တော့မရနိုင်ဘူးလူတယောက်ဘလို့အိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူဒာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ်။ရေကောင်းရေတန်ရဖို့အစိုးရတိုင်းမှာကိုတာဝန်ရှိတယ
်။အဲ့ဒီအချိန်မရောက်မချင်းတော့ဝမ်းမဆုဝန်တောက်လန်းနဲ့ရန်ကုန်မြို့မှာရှိတဲ့အခြားသောရွှေပြောင်းကျူးကျော်ရက်ကွက်များဟာတောက်သုံးရေချက်ပြုတ်ရေနဲ့စေးကြောရန်တန်ရှင်းတဲ့ရေကိုဝယ်ယူနေရအောင်မှာပဲဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်အိသက်စု Colin ဇာနီနဲ့ Time Change တို့ဖြစ်ပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
် Frontier မြန်မာမီဒီယာကပေးပို့တဲ့ဒိုးအတန်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့စနေညရဲ့ဒိုင်းရဲလီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American အတန်ကထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာနားဆင်ရမှာတခုကတော
့ that would not be a good thing for Myanmar to do in light of the court's order that they should comply that Myanmar should take action concretely to show that they are protecting the Rohingya
မြန်မာနိုင်ငံကို ICJ မှာတရားစွဲရတဲ့ဂမ်ဘီယာနိုင်ငံကတရားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီနောက်မှာတော့ကျွန်တော်တို့စနေညတိုင်းလေလိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့ဒီ NLD ပါတီမှာပြောခွင့်ရပုဂ္ဂိုလ်ကိုတဦးတည်းသာထားလိုက်တဲ့အတွက်ဘယ်လိုမျိုးဟလာရင်ဆိုင်နှိမ့်နာမှုတွေဖြစ်လာမလဲသတင်းမီဒီယာအကန့်တ်ဘယ်လိုရှိမလဲစတာတွေကိုမကြခင်မှာထုတ်လွှင့်ဖို့ရှိပါတယ်အခုတော့ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုဟာ ICJ မှာကြားဖြတ်အရေးပေါ်စီမံချက်တွေအတိုင်းဆောင်ရွက်မှုအခြေအနေကိုပထမဆုံးအစီရင်ခံစာတင်ရတော့မယ်မြန်မာအတွက်မကောင်းဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးကသတိပေးလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ထားတဲ့ဂမ်ဘီယာနိုင်ငံကတော့အမှုကိုအခိုင်အမာတည်ဆောက်နိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်ဂမ်ဘီယာတရားရေးဝန်ကြီးထန်ပေါဝူကို VOA Bangladesh ဘာသာအစီအစဉ်ကအသီးသန့်တွေ့ဆုံမေးမြန်းထားတာကိုမတ်တင်ဂီထိုက်ကောက်နှုတ်တင်ပြထားပါတယ
်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့တရားရုံးရဲ့ကြားဖြတ်အရေးပေါ်စီမံချက်အမိန့်ကိုဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံရမယ့်အချိန်မှာရခိုင်ပြည်နယ်တွင်းအင်တာနက်တွေဖြတ်တောက်ထားတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကပြောဆိုသွားပါတယ
် In terms of the effect of the internet lines being cut in
the internet line ဖြတ်တောက်ထားတဲ့အတွက်ဒေသတွင်းမှာအဆက်အသွယ်ဖြတ်တောက်ကုန်နေတဲ့ကြောင့်တရားရုံးမိန့်ကိုလိုက်နာရမယ့်မြန်မာနိုင်ငံအတွက်ကတော့တိတ်ကောင်းတဲ့ကိစ္စတော့မဟုတ်ပါဘူးတရားရုံးမိန့်ရမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေပေါ်အကာအကွယ်ပေးကြောင်းအခိုင်အမာပြသရမှာဖြစ်ပါတယ်အခုကတော့တိတ်အားရစရာမကောင်းလာပါဘူးဒါပေမဲ့အင်တာနက်ဆက်သွယ်တွေဖြတ်တောက်တဲ့အကြောင်းရင်းပေါ်မှာတော့ခံမှန်းပြောတာမျိုးလည်းမလုပ်ချင်ပါဘူးကျွန်တော်မှမှတ်ချက်ပေးစရာအချက်လည်းမရှိပါဘူးဒါပေမဲ့စောင့်ကြည့်နေတဲ့ရန်တရားရှိနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရားရုံးကိုမကြခင်မှာအစီရင်ခံစာတင်ရတော့မှာပ
ါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနဲ့မြန်မာအမှုစစ်ဆေးစဉ်ကာလအတွင်းမြန်မာဘက်ကတရားရုံးရဲ့ကြားဖြတ်အရေးပေါ်အစီအမံဆောင်ရွက်ချက်တွေကိုအကောင့်ထယ်ဖော်ရတဲ့ပတ်သက်ပြီးလေးလတစ်ကြိမ်နောက်ပိုင်းမှာ6လတစ်ကြိမ်ပုံမှန်အစီရင်ခံတင်ပြရမယ်လို့ဇန်နဝါရီလ23ရက်နေ့ကအမိန့်ချထားတာကြောင့်အစီရင်ခံစာတင်ရမယ့်ရက်ကနီးနေပါပြီမြန်မာရဲ့အစီရင်ခံစာထဲမှာဘလို့အချက်တွေတွေ့ရဖို့မျှော်လင့်ထားတယ်ဆိုတာကိုတော့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကအခုလိုပြောပါတယ
် I believe that the report should contain as the
စင်ကာစားရမှာတော့တရားရုံးကချမှတ်ထားတဲ့အတိုင်းကြားဖြတ်လုံဆောင်ရမယ့်ကိစ္စတွေကိုမြန်မာဘက်ကအကောင့်ထဲပေါ်နေတယ်ဆိုတော့ခိုင်မာတဲ့အချက်တွေပါဝင်ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒီထဲမှာကာဝယ်ဆောက်ရှောက်တဲ့အစီအစဉ်တွေရွန်ဂျာရဲ့အသက်အိုးရင်စီးစိမ်လုံခြုံပေးခြင်းရေးဆောင်ရွက်ချက်တွေနဲ့မြန်မာနိုင်ငံထဲမှာကျန်နေသေးတဲ့သူတွေပေါ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်ကာကွယ်ပေးတဲ့အချက်တွေပါပါမယ်ဒါတွေကအစီရင်ခံစာထဲမှာကျွန်တော်တို့တွေ့မြင်လို့တဲ့အချက်တွေပ
ါနိုင်ငံတကာတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာအပေါ်ဂမ်ဘီယာကတရားစွဲထားတာကိုမော်ဒိုက်နိုင်ငံကလည်းထောက်ခံထားပြီးအလားတူတရားစွဲဖို့ကြေညာထားတာပါတခြားနိုင်ငံတွေရောပါလာနိုင်ခြင်းရှိသလားလို့မေးတာမှာတော့ဂမ်ဘီယာတရားရေးဝန်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံကဂမ်ဘီယာကိုထောက်ခံထားကြောင်းတခြားနိုင်ငံတွေကလည်းမတူကွဲပြားတဲ့အခန့်ကဏ္ဍအသီးသီးကနေဆောင်ရွက်နေတယ်လို့ဖြေကြားပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့တော့မြန်မာဘက်ကအစီရင်ခံစာမထွက်ခင်မှာ အမှုကိုအခိုင်အမာသက်သေပြနိုင်ဖို့ပြင်ဆင်နေတယ်လို့လည်းတရားရုံးဝန်ကြီးကဖြေကြားသွားပါတယ
် The court granted the provisional measures but that is not the end of the case we still have to prove our case against Myanmar
တရားဝန်ကကြားပြတ်လွှတ်ဆောင်မဲ့အချက်တွေကိုချမှတ်ထားပါတယ်ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူးလူမျိုးလုံးတက်ပြတ်မှုကျွလွန်ပါတယ်ဆိုပြီးမြန်မာဘက်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်ပြရအောင်ပါဆိုတော့စုံစမ်းစစ်ဆေးစရာတွေသူတည်သနာလောက်စရာတွေတက်တည်ထောက်ထားစုစည်းရာတွေကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ပြဖို့ပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကြိုးစားပန်းစားလည်းလုပ်နေပါတယ
်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်သင့်မခံပါဘူးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်ဌာနေပြန်ရေးသဘောတူထားပေမဲ့လက်တွေအကောင့်အထည်မဖော်နိုင်သေးပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရဆဲဖြစ်ပါတယ်ရှင
်မတ်တင်ခိတိုင်တင်ပြသွားတာပါခင်ဗျာအခုတော့တိုက်ရိုက်လေလိုင်းအစီအစဉ်ထုတ်လင်းဖို့အချိန်ရောက်ပါပြီ NLD ပြောခွင့်ရတူဦးတဲ့ထားလိုက်တာဟာသတင်းရယူပန်ခွင့်ကိုထိခိုက်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ကိုကျော်ကျော်သိန်းကစီစဉ်ဆွေးနွေးတင်ပြထားပါတယ
်။မင်္ဂလာပါခင်ဗျာ။စနေညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုတော့ကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်။ဆိုတော့2020ပြည်မှာကကျွန်တော်တို့ထူထူရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2020ပြည်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲလိုအခြေအနေမျိုးမှာဟာလာပါတီကဘာတွေလုပ်နေသလဲပါတီရဲ့ရည်တည်ချက်ကကိစ္စရပ်တွေပေါ်မှာဘယ်လိုရှိသလဲပါတီရဲ့မူဝါဒတွေဘယ်လိုရှိသလဲကိစ္စရပ်ပေါ်လာတဲ့ကိစ္စရပ်တစ်ခုချင်းမှာပါတီရဲ့သဘောထားတွေကဘယ်လိုရှိသလဲစသည့်အားဖြင့်ပြည်သူလူထုအနေနဲ့အမြန်ဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာဘက်ကမြင်ပါတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တဦးတည်းထားလိုက်တယ်ထားလိုက်တာကလည်းပဲအလို့အင်မတန်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လူမျိုးတောင်းရှိသူကိုကြော်ခွင့်ရပါတီရဲ့ဝင်ရပုဂ္ဂိုလ်ပြတူတယ်ထားလိုက်တယ်ဆိုတော့ဒါဟာလူထုအနေနဲ့ပါတီနဲ့ပတ်သက်ပြီးတော့သိရှိနိုင်ခွင့်တင်ကြယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာသတင်းမီဒီယာဆိုတာကလွတ်လပ်တဲ့သတင်းမီဒီယာဆိုတာကအဓိကအခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့NLD ပါတီအနေနဲ့ကကြော်ခွင့်ရပုဂ္ဂိုလ်တူတယ်ထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့သိဖို့ရပို့ပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့သတင်းမီဒီယာအခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုများဖြစ်နေပါသလားဒီလိုမျိုးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့အတွက်အဓိကပုဂ္ဂိုလ်နှုတ်ဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ပွဲတွေ့မှု1ဦးမြင့်ကျော်ပါနောက်တူကကျွန်တော်တို့မြန်မာပြည်ထဲမှာခြေစိုက်ပြီးမြန်မာအရေးစောင့်ကြည့်လေးလာဝေဖန်သုံးသပ်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရံမြူသိန်းဖြစ်ပါတယ်ဆိုတော့ပထမဦးဆုံးတော့ပင်နိုင်ဆွေးနွေးသူနှုတ်ဦးနဲ့နှုတ်ရက်သဘောထားတွေအရင်နားဆင်ရအောင်ပါကိုမြင့်ကျော်နဲ့ကိုရမျိုးသိအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်ကိုမြင့်ကျော်ရဲ့သဘောထားသိချင်ပါတယ်။ NLD ပါတီကနေပြီးတော့ပြောခွင့်ရပုဂ္ဂိုလ်တဦးတည်းပဲထားတော့မယ်တဦးတည်းပဲထားတော့မယ်ဆိုတဲ့သတင်းကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်ကျော်အတွေ့အထိမှာဘယ်လိုများပေါ်လာပါသလဲ
။ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဒီဒေသနည်းကြီးတို့တဦးတည်းထားတယ်ပေါ့။အဲ့ဒီတဦးတည်းကလည်းဟိုအလေးများတဲ့လူတောင်းများတဲ့လူတော့ကတော့ဟိုအချင်းအားဖြင့်ဆိုရင်ပိတ်ဆုံးပြည့်ပြုံးနေမှာပါတဲ့ခင်မျိုးမှာထားတော့ဟိုသူ့မှာတောင်းနေကြည့်ရလုပ်ကြည့်ကြည့်တယ်နောက်ခါကျမ်းမကြီးကလည်းဒီလိုမှာကျမ်းမကြီးမကောင်းတော့ဒီချက်ပင်နဲ့ကြွရင်တော့သူကဒီတောင်းကိုဟိုကြည့်ကြည့်ဝါဝဆန်းဆောင်နိုင်လို့ဟိုမလွယ်ဘူးပေါ့နော်အဲဆိုတော့သမီးများဒီလိုမျိုးတိတ်မကြောသေးခြင်းလို့ညာခံလာတော့ဒါကအများကြီးမပြောမီဒီယာကိုမဖြေသေးခြင်းလို့ညာအဲ့လိုရည်ရည်နဲ့ဆိုရင်တော့ဟိုမပြောရဘူးဒါပေမဲ့အဲ့လိုရည်ရည်နဲ့ဆိုရင်ဘာပြတ်မကောင်းလဲဆိုတော့စားပြီးအတွက်လည်းအကျိုးရှိဘူးနော်နောက်ဒုတိယတစ်ချက်ကတော့လူကြီးရဲ့အမြင်ရရှိမှုအတွက်လည်းအကျိုးမြဲလိမ့်မယ်အကျိုးမရှိနိုင်ဘူးနောက်တစ်ချက်ဒီဟုတ်တယ်မှာနာမည်ရှိလာရမှာဒီဘာရင်ဖြစ်လာမယ်ဆိုတော့ဒီပေါ်ပေါ်ရှိလာမယ်ဒီပေါ်ပေါ်လိုကာမမြေမှာစားပြီးနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေစားပြီးနဲ့ပတ်သက်လို့လူတွေကသိကျင်နေတာတွေကတော့သူသိကျင်နေတာတွေအဲဒီဒေတာတွေအများကြီးပေါ်လာလိမ့်မယ်ဒီဘက်ကမတိုင်ခင်မှာတကယ်ကိုဒီဒေတာဝင်ကြည့်ကြတာမီဒီယာတွေနဲ့ကိုတမီးတမီးကိုချိန်အများကြီးပြီးတော့ခြေချမှတ်ပြီးဖြစ်လာလိမ့်မယ်ဒါပေမဲ့အဲဒီလိုအချိန်မှာအခုလိုကြမ်းမိုင်မကောင်းတဲ့လူဟာလည်းလုံအောင်တောင်းများတဲ့လူထိတ်ဆုံးတောင်းနေထိတ်ဆုံးပိုင်းကတောင်းနေယူရဲယူတော့သွားပြီးတော့ဒီတောင်းယူတာတော့လူနဲ့နေရာနဲ့
ဟုတ်ကဲ့ကိုရမျိုးသိန်းရောအဲ့ဒီတဲ့င်းကိုပထမကြားလိုက်တဲ့အချိန်မှာပထမအဦးဆုံးစိတ်ထဲဝင်လာတဲ့အတွေ့ဘယ်လိုဖြစ်မိပါလဲ
ကျွန်တော်ကတော့တိတ်ပြီးတော့ဟိုစိတ်တိုင်းမကြောက်ဘူးပေါ့ဗျာအဲခုနကကိုမြင့်ကျော်ဆွေးနွေးသွားသလိုပဲ2020မှာတကယ်ကိုဟလာရွေးကောက်ပွဲကလည်းရှိနေတယ်နောက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တကယ်နော်ဟိုစိန်ခေါ်မှုတွေအချက်အလက်တွေနဲ့လည်းဟိုရင်ဆိုင်နေရတဲ့ကာလမှာနော်ပါတီရဲ့အတန်ကိုနော်ပြည်သူလူထုကြားထဲမှာကြေကြေပြန့်ပြန့်ထုံနိုင်မှုလိုတယ်လို့မြင်တယ်နော်အဲ့ဒီလိုထုံနိုင်မှုအတွက်ကိုလည်းနော်ဟိုလုံရည်ကံရည်ရှိတဲ့နော်ပါတီထဲမှာဟိုလူငယ်ပိုင်းလူအပိုင်းခေါင်းဆောင်တွေလည်းရှိနေတယ်။နောက်လွတ်တော်ကိုယ်စားလှယ်တွေထဲမှာလည်းဒီလိုပြောနိုင်ဆိုနိုင်လုံနိုင်ကြင်နိုင်တဲ့ပုံကိုယ်တွေရှိနေရတဲ့အနေနဲ့နော်ဘာဖြစ်လို့လားဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုတူတယ်တတ်မှတ်ရတာလေဆိုတော့ကျွန်တော်လည်းနားမလည်နိုင်အောင်ဖြစ်ရတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့အရင်ဆုံးတော့ကျွန်တော်တို့စီကို Facebook Messenger ကနေပြီးတော့အတန်ပေးပြီးတော့ဆွေးနွေးထားသူတူရှိပါတယ်သူကအမေရိကန်ပြည်တော်စစ်အိုဝါပြည်နယ်ကကိုဆိုးသူပါ53ဆက်ကန်ရှိပါတယ်ကိုဆိုးသူဆွေးနွေးထားတာလေးအရင်ဆုံးနားဆင်ကြည့်အောင်ပ
ါတကယ်လို့ NLD တာအပြုတ်ခွင့်ရပတ်တိပုတ်ခွင့်ပြုတ်ခွင့်ရတူထားလိုက်တာကြောင့်သတင်းမီဒီယာလောလောခွင့်တိခိုက်မယ်လို့ကျွန်တော်အမြင်ရတော့အဲ့လိုမဟုတ်ဘူးတကယ်လို့ဒါ NLD ကတကယ်ဒီမိုကရေစီစနစ်ကြကြနဲ့တွားချင်နေဆိုရင်သတင်းရယူပိုက်ခွင့်နံပါတ်3 media ဒီရလွားလိုက်ခွင့်ရောတို့အလေးထားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ပြုတ်ခွင့်ရတူထားလို့နူထားလို့ထိခိုက်မယ်လို့တော့ကျွန်တော်မမြင်ပါဘူးတကယ်လို့တာ NLD ကဒီမိုကရေစီရဲ့အနှစ်သာရကိုခါယူချင်နေဆိုရင်3 media ဒီရလွားလိုက်ပိုက်ခွင့်ပြုတ်ပိုက်ခွင့်ရေးပိုက်ခွင့်ရောတို့အလေးထားတင်တယ်လို့ကျွန်တော်မြင်ပါတယ် US နိုင်ငံမှာလည်းအဲ့လိုပဲတို့3 media ဒီတို့ကြိုက်တယ်လို့ကြိုက်တဲ့နေရာမှာကြိုက်ရချင်းကြရင် President ကိုတော့မှတို့မေးချင်တဲ့မေးခွန်းပြောချင်တဲ့မေခွန်းအဲ့လိုမျိုးတွေသူတို့မဲလေးရှိတယ်ပြောလေးရှိတယ်အဲ့ဒါကြောင့်လွတ်လပ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒါကအိုင်ဝါပြည်နယ်ကကိုဆိုးသူရဲ့ဆွေးနွေးချက်ပါနောက်တစ်ခါကျွန်တော်တို့မိတ်ဒီလာကဦးစိန်မောင်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်ဆိုတော့မဆုမွန်ရေဦးစိန်မောင်ဆွေးနွေးချက်ကိုနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူရေးထားတာကတော့2020ပြည့်နှစ်ရွေးကောက်ပွဲနီးလာတဲ့အချိန်မှာNLD ရဲ့အခြေအနေကဘယ်လိုရှိလဲဆိုတာကိုပါတီကိုလိုလားထောက်ခံတဲ့သူရောမထောက်ခံတဲ့သူတွေကပါသိလို့ကြပါတယ်တဲ့စောင့်ကြည့်လေ့လာနေကြပါတယ်ဒီလိုအခြေအနေမျိုးမှာ NLD ဗဟိုကော်မတီဘက်ကပြည်သူတွေရဲ့သောကကိုငြိမ်းအေးစေဖို့ပွင့်လင်းမြင်သာမှုတွေပြုပေးနိုင်မှုလိုပါတယ်တဲ့ဒီအခြေမျိုးမှာဗဟိုကော်မတီဝင်တွေကိုနှုတ်ပဲတာရုတ်သိမ်းတာရက်စဲတာအနားပေးတာတွေမဖြစ်သင့်ပါဘူးအကယ်၍လိုအပ်လို့လုပ်တယ်ဆိုရင်လည်းဘလို့ကြောင့်ဘာကြောင့်ဆိုတာပြည်သူကိုအသိပေးသင့်ပါတယ်တဲ့ဒီလိုအဖြစ်မျိုးကိုမီဒီယာတွေကပိုစိတ်ဝင်စားတယ်ပိုသိချင်တယ်ပြည်သူကိုအဖြစ်မှန်တင်ပြလိုကြပါတယ်တဲ့ရေးထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်တီလာကဦးစိန်မောင်ပါခင်ဗျာဆိုတော့ကိုမြင့်ကျော်ရေကျွန်တော်တို့ပြောတာတွေဆွေးနွေးတာတွေနားထောင်နေနေခေါင်းတော်မှာအတွေ့တစ်ခုပေါ်လာတာကတော်တော်စောမြင့်မောင်ကခုနကိုမြင့်ကျော်ရောကိုရမျိုးမျိုးဆွေးနွေးတဲ့ထဲမှာတော်တော်စောမြင့်မောင်ကလူများတဲ့လူတွေဖြစ်တယ်ကျမကြီးမကောင်းနေဘူးပြဖြစ်တဲ့အပြင်တော်တော်စောမြင့်မောင်ဒီ media friendly ပေါ့ကျွန်တော်တို့ဒါ media စကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိစပ်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမြင့်ကျော်
အော်ဒီမော်မီမာရောဟိုအဲ့လိုမျိုးရည်ကြည်နေတော့မရှိဘူးပေါ့။ဟိုအချိုးကြီးနဲ့မဟုတ်တယ်လို့ကောင်းကြုံတွေမှာဒီကျေးဇူးတင်ရှိတယ်နဲ့ဒီလိုတင်တယ်လေရည်ကြည်ရှိတဲ့ဒီရောမဟုတ်ဘူး။အဲ့ဒါတော့ကျွန်တော်ဟိုတစ်ခါလေးမှစိတ်ခံစားခြင်းနဲ့ပြင်ပြီးတော့ဟိုပြောတာကြီးတယ်တစ်ခါလေးဟိုဒါကတော့ချက်ပြတယ်ကြီးတယ်။ဆိုတော့အဲ့ဒီဟာလေးကတကယ်တော့ဟိုပြောရင်းဆိုခြင်းချီဒီကောင်းပြောရဲ့ဒီချင်းရောမဟုတ်ဘူးပေါ့
။ဟုတ်ကဲ့။
တခြားတောင်းဝင်ကြည့်မယ်တခြားအလုပ်တွေကြည့်မယ်အဲ့ဒီဟာရဲ့ပြည်သူတွေခြေကောင်းကြည့်မယ်။အဲ့လိုမျိုးကြည့်တဲ့ဒီဟိုတော့တဝါပြီးတော့ဒီတောင်းဝင်ပြီးတာကိုကဆွေးနွားနေလေဆိုကျွန်တော်တို့အဲ့လိုပဲမြင်တယ်
။ဟုတ်ကဲ့။ကိုရံမျိုးသိင်ရောသဘောတူနိုင်လားကိုမြင့်ကျော်ဆွေးနွေးချက်ကို
။ကျွန်တော်မြင်တာလေဒီကျွန်တော်ဗန်လေးတိုင်းဒီကကြီးဝင်ကြီးချုပ်တော်တော်စောမြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတောင်းဝင်လေးယူထားတယ်နော်ပါတီတာဝန်လည်းယူထားတယ်။နော်ပါတီမှာလည်းပဲတကယ်ကိုအဲ့ဒါဟိုဒီနံပါတ်1နေရာမျိုးကိုယူထားတဲ့ခါကျတော့ဒီအလို့ရဲ့ဝင်တော့ဝင်မိုးကအင်တန်မှကြီးမားတဲ့ပုံစံတူဖြစ်နေတယ်။
သိမှန်တော့ပေါ့။
အဲ့ဒီခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။နောက်ပြီးတော့ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြည်ကြည်လည်လည်ပေါ့လေနားလည်သဘောပေါက်ပြီးတော့နော်တကယ်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုဒီလူလူစီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟလာကရားထိုးပြီးပို့ပေးနိုင်မဲ့အနေထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်နေအဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားသင့်တာက တော့တကယ်လုံးရေကန်ရင်ရှိတဲ့ဟိုမှာလူငယ်ပိုင်းလူလတ်ပိုင်းခေါင်းဆောင်တွေကိုတော့ဒီနေရာကိုတင်ပေးဖို့လိုအပ်တယ်။တော့ဖြစ်နိုင်ရင်ဥပမာတစ်ယောက်မို့ရင်လည်းနှစ်ယောက်သုံးယောက်အဲဒါမျိုးတင်ပေးပြီးတော့တော့လုံးကွင်းကန်ခွင့်တွေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျှောက်ကန်တင်မြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လကားမေးတာမဟုတ်ပါဘူး။ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာတော်တော်စုံမြင့်မောင်နဲ့ကျွန်တော်တွေ့ဆုံမြင့်ခွေရဖို့ကြိုးစားခဲ့မှုပါတယ်။ဒါကျွန်တော်ကိုတွေ့ဆုံမြင့်ခွေပေးခြင်းမပေးခြင်းကအဓိကမကြပါဘူး။သူ့အနေနဲ့ပေးလို့ရတယ်မပေးလို့ပဲနေလို့ရတယ်ဒါပြဿနာမရှိပါဘူး။ဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးတော့တော်တော်စုံမြင့်မောင်ကမီဒီယာတွေနဲ့မတွေ့ခြင်းဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်။ဒါကိုကြည့်မယ်ဆိုရင်တော့ media friendly ဟုတ်မှုဆိုတာကအတော်မေးခွန်းထုတ်စရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်မေးတာပါဗျ။ဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဦးကျော်စံအောင်ဆိုတဲ့ဒေါက်တာရှင် email နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်။အဲ့ဒါများလောက်ကဖတ်ပြပါနော်။
ဟုတ်ကဲ့ပါရှင်။တရင်လွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီပြောရေးဆိုခွင့်ရှိသူ2ဦးစီကနေတနိုင်ကလုံးတယောက်တည်းအနှင်းခံရသူကလည်းဝဉင်ချုပ်ကျမ်းမာရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါနေသလားမီဒီယာတွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အတင်ထိုးစစ်ကိုတော့မကစားနိုင်မနဲ့ခံဆက်ပြက်ပြီးတော့ပွဲချိန်ပြည့်စုံအောင်တိတ်ခါမချအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ပြိုင်ပွဲမှာ25ရာခိုင်နှုန်းလောက်သာပြင်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်တဲ့ကျွန်တော်လည်းဘောလုံးသမားတွေတော့မှမန်နေဂျာကိုအဲ့လိုတော့ပြန်မပြောရဘူးထင်တယ်ဗျထားပါတော့လေနောက်ထပ်ဆွေးနွေးမယ့်သောတာရှင်တူဖိတ်ခေါ်ရမယ်ဒီလိုင်းကနေပြီးတော့မန္တလေးမြို့မန္တလေးတိုင်းဝန်တွင်မြို့ကဥချင်းမြင့်ပါဥချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်ကအခုလိုပြောရေးဆိုခွင့်ကျွန်တော်တို့တယောက်တည်းတန်းတက်လိုက်တာလေကျွန်တော်တို့အချိန်ခါအချိန်မီရခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီမျိုးတိအပြည့်ဝမရသေးပါဘူးကျွန်တော်တို့ပါတီတွေကလည်းမြောင်မြောက်စွာရှိပါတယ်ပြောရေးဆိုခွင့်ရှိတဲ့လူကအများကြီးထားလိုက်ရင်လုံးအသေးပဲတွေကကျွန်တော်တို့လုံးတုံးတုံးအသေးပဲဒီကတမျိုးကောင်းရင်ဟိုရွဲပါပါမှလည်းစိုးရတယ်ဆရာအဲကြောင့်မလို့ကျွန်တော်တို့ကတော့ဟိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရွေးကောက်ပွဲကလည်းနီးလာပြီကျွန်တော်တို့အရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်တခြားပြိုင်ဘက်ပါတီတွေကလည်းဆက်ညက်ကတ်တွေကလည်းရှိတယ်လေဆရာ
အဲ့
ဒါလေးလည်းရှောင်ကြားတဲ့ပေါ်လေးကိုကျွန်တော်ထင်ပါတယ်ဆရာ
ဆိုတော့ကွယ်မျိုးသိန်းခုနကတော့ဦးချင်းမြင့်ဆွေးနွေးချက်ကွယ်မျိုးသိန်းကောင်းကောင်းကြားလိုက်ရပါလား
ကြားလိုက်ပါဗျာ
ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုသဘောရလဲဦးချင်းမြင့်ဆွေးနွေးချက်ပေါ့
ကျွန်တော်အမြင်ကတော့ဟိုလက်ရှိအချိန်မှာသူကတိတ်ပြီးတော့အစိုးရရင်ကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်။နောက်တစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေကျွန်တော်တို့သတင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးတောင်းတဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရမဖြစ်ခင်ကာလကတော့ဆက်ဆံရေးပုံစံနဲ့ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တောင်းတနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီမှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်မြင်ကတော့သတင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ကွန်ပျူတာကိုရံမြို့သွေးရောဒီမေးခွန်းလေးကျွန်တော်မေးခြင်းတယ်။ဒီခုနကတော့အလုရှုပ်တယ်ပေါ့ဗျာ။ဝန်ကြီးချုပ်တွေပဲဖြစ်ဖြစ်ပါတီကောင်းဆောင်တွေပဲဖြစ်ဖြစ်အလုရှုပ်တယ်။မှန်တာပေါ့အလုရှုပ်တာပေါ့။တာဝန်ကြီးကြီးယူထားသူမှလည်းများတော့အလုရှုပ်ကြတာပါပဲ။ဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတိဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုတ်ရဲ့တစိတ်တစ်ပိုင်းအဖြစ်တာဝန်တစိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်တင်တာမဟုတ်ဘူးလားခင်ဗျဒါကလည်းပဲအလုတ်ပြောရရင်တော့ job description ပေါ့အလုတ်ထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော
်ဟုတ်တယ်ဟိုကျွန်တော်အမြင်ပြောရင်တော့ဒီလိုຢာလေးမျိုးကပါတီထိန်းချုပ်က1-2-3ထဲမှာပါတဲ့၄-5ပြည်ပေါ့လေအဲ့လောက်မှာပါတဲ့လူကမယူသင့်ဘူးဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်တွေရှိတယ်နောက်တစ်ခါတခါတင်ရမှာစကားမှားခဲ့ရင်တော့အဲ့ဒီဟာရဲ့ပဲ့ရောက်မှုကကြီးနိုင်တယ
်
ဟိုသူကစကားပြန်ပြန်ခက်လိမ့်မယ်ပေါ့နော်အဲ့ဒီလိုတာဝန်မျိုးကိုဟိုအလေလိုက်ရဲ့ချက်နာလောက်ကသူ့ကိုတောင်းပေးတင်တယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိဘဲနဲ့ဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးသူသိပေးတင်တဲ့ information တွေကိစ္စရပ်တွေကိုအဲ့ဒီလူကိုပါတီရဲ့တာဝန်ရှိတဲ့လူတွေကအတိပိဒါဖို့လိုတယ်အဲ့ဒါကဟိုလုံထုံးဟိုလုံယုံလုံခင်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအဲ့ဒီရောက်ကအဲ့တောင်ဝင်ပဲလုံခင်တယ်တခြားပါတီမှာတခြားဘာတောင်ဝင်မှဟိုမလုံခင်ဘူးဒီကြေးဆိုခွင့်ရှိသူဟိုသူ့ရဲ့ရာသူကလည်းဟိုထိတ်ဆုံးကမဖြစ်တင်ဘူးပေါ့နော
်နောက်
ကတော့ဒေတာနရလို့အဖြစ်မျိုးမှာလည်းဟိုကြေးဆိုခွင့်ရှိတဲ့ဟာကိုသူတို့က
ြောရေးဆိုခွင့်ရှိတဲ့နယ်ပယ်ကန့်သတ်ပြီးထားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်။အခုကတော့တနိုင်ငံလုံးကိစ္စအလုံးစုံတော့မြင်းမြင်းကိုသွားတယ်ဆိုတဲ့ဟာလည်းတကယ်တမ်းကျတော့ရေးချင်မှမဖြစ်တဲ့ဟာမျိုးလည်းကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါကုမြင့်ကျော်ကိုရမျိုးသိန်းကရောခုနမျိုးကဘာလို့မြင်လဲ
။အဲကျွန်တော်လည်းခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်။အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စီတော့အာဏာရပါတီပဲဖြစ်စီနိုင်ငံရေးပါတီတွေပဲဖြစ်စီလွှတ်တော်တွေပဲဖြစ်စီတော့သတင်းမီဒီယာတွေ ਨੇ တော့ပွန့်ပွန့်လင်းလင်းပေါ့လေတော့ဟိုထိတွေ့ဆက်ဆံပြီးတော့အများပြည်သူကိုသတင်းတွေအချိန်နဲ့တပြေးညီတိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်။
အလက်ရှိအချိန်နေအထိတော့အစိုးရရောတော့လွှတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုတဲ့ထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့အဲသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှင်သူဖိတ်ခေါ်ပါမယ်။အမေရိကန်ကပဲကိုလှမောင်ပါ။ကိုလှမောင်ဆွေးနွေးပါခင်ဗျာ
။ဟောခေါ်ရတာကျေးဇူးပါဗျာ။အရသကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ရုပ်သားဟိုညာလည်းချက်တာခုပြောတဲ့လူတွေတော်များချက်တန်းခဲ့တဲ့ energy ရဲ့ဟိုအစိုးရမဖြစ်ခင်ကာလအလားအရင်တော့ဆိုဦးလင်းတယောက်တည်းပြောရတယ်ဦးအောင်ရှိတော်ပြောခွင့်မရှိဘူးဦးအောင်ရှိလည်းမပြောဘူ
းအဲကိုလာမောင်ကျွန်တော်တခုတော့ဖြတ်ပြောမယ်ကျွန်တော်တခုတော့ဖြတ်ပြောမယ်ဦးလွင်တို့ဟလာဦးအောင်ရွှေတို့ခင်တဲ့ဒီခင်တဲ့တော့မထူတော့ဘူးတော့ကိုလာမောင်ဒါတော့အတိအမှတ်ပြူပါမယ
်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဦးမြင့်သိန်းနဲ့ဟိုဦးညံဝင်းဆိုရင်ဦးညံဝင်းပြောခွင့်မရှိဘူးညဦးမြင့်သိန်းပဲပြောရတယ်နော်အခုကကျွန်တော်ပြောချင်တာကဒီလိုပါကိုကျော်သိန်း
ဟုတ်ကဲ့
ဟိုဒေါက်တာဇော်မြင့်မောင်ပြောတဲ့ဆိုတာကတော့အမှန်အရှိဆုံးပြောတဲ့လူတွေလို့ပါဟိုရှင်းပါတယ်စိတ်မပြောချင်လို့ပေါ့
ကိုမြင့်ကျော်ကိုရမျိုးသိန်းဆိုတော့ကိုလာမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်အရေးကြီးတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတော့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ကျွန်တော်မြင်မှာတော့ပြောခွင့်ပေးတိုင်းရင်တော့ဟိုစောစောပြောသလိုပဲဒေါက်တာဇော်မြင့်မောင်မလို့အချင်းချင်းဆင်းလိုက်မှာဒီနေ့တိုင်းဒီမှာလည်းပြောခွင့်ပေးတိုင်းအဲ့ဒီဟာကစောစောပြောတဲ့ဟာပြဿနာကြီးမဟုတ်ဘူးနောက်ဆက်တခြားသူတွေကိုလည်းပြောခွင့်တတ်မှတ်ပေးတိုင်းတော့သူ့နယ်ပယ်နဲ့ပတ်သက်တဲ့ဟာမျိုးပြောခွင့်ပေးတိုင်းတော့ဟိုအဲ့ဒီကိစ္စဟိုပြဿနာဟုတ်ပါဒါပေမဲ့ပြီးခဲ့တဲ့2015တွေ့တုံရရေကောက်ပွဲမတိုင်ခင်မှာလည်းအဲ့ဒီလိုပဲပြောရေးဆိုခွင့်ရှိတဲ့ပထူကလွဲရင်ဒီရေကောက်ပွဲနဲ့ပတ်သက်ပြီးမပြောရတဲ့ဟာမျိုးရှိတော့ဒီတွေ့တုံမျိုးက2015မတိုင်ခင်အခြေအနေမျိုးကိုလည်းစဉ်းစားရုံမှသွားဖြစ်နေတော့ဟိုမပြောစီခြင်းလို့ဖိတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်ချက်ချမိတာပေါ့နော်
ဟုတ်ကဲ့
ဆိုတော့ဒီကိစ္စကတော့ဟိုလူလူရဲ့တရင်လို့လက်ခွင့်တဲ့ဟိုမီဒီယာရဲ့လက်ခွင့်တဲ့ကိုလူလူတရင်ရတိမှုရောင်းနေမှာနဲ့ပါတီအတွက်အကျိုးရောက်မှာကျွန်တော်ထောက်ပြတာပါ
ဟုတ်ကဲ့ကိုရံမျိုးသိကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့မှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
အဲကျွန်တော်ကတော့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ရင်ပြီးတော့အကြိုက်ဆောင်ပြီးတော့ဘယ်လိုလဲအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ဖဲနဲ့ပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးအဲတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအချိန်မှာအလားရွေးကောက်ပွဲလေးအင်တာမားနီးကပ်နေတဲ့အချိန်မျိုးမှာဒီပါတီရဲ့လိုအပ်ချက်ကိုပွန့်ပွန့်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီကောင်းဆောင်နေနေနဲ့အလေးနဲ့ထားစဉ်းစားပြီးတော့တုံးသက်ပြင်ဆင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော့ပါတီဟာအမြဲတမ်းဟလာပြည်သူလူထုနဲ့ထိတွေ့ပြီးတော့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့သတင်းတူတွေသတင်းအမှားတွေဟလာလုံးကျန်သတင်းတွေရဲ့ဂျန်ကနေလေအဲကာကွယ်နိုင်မှာဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။တော့မစမှုရင်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်ကအမေရိကန်ပြည်တော်စုကမောင်တက်တရရဲ့ဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတဲ့တမတ်သားတွေကတမတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြအောင်ဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုကြောင့်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုသွားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားတွေကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအေကံမလွဲပါတဲ့ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်သာတယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားအယွင်းတွေနည်းနိုင်အောင်လို့ထိန်းချုပ်လိုက်ခြင်းဖြစ်ဟန်တူဝတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်။
ဟုတ်တယ်တလားရေဆွေးနွေးကြပါခင်ဗျာ။ဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာတမရတော်လကောင်ဒေါ်စန်းစုကြည်တော်လကောင်သတင်းစာရှင်းလင်းပွဲလုပ်တာတကမှမရှိပါဘူး။နောက်တစ်ခုကကိုလမောင်တို့ပြောတဲ့အထဲမှာပါပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်။ကျွန်တော်တိတလောက်သတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေနဲ့အင်တာဗျူးပေးတယ်။အင်မတန်ကိုနဲပါတယ်ဒေါက်ဆာစုကြည်ပဲဖြစ်ဖြစ်တမရဦးအမြင့်ဆိုရင်အခုချိန်ထိမရှိသေးပါဘူး။ဆိုတော့ NLD ပါတီဒီလက်ရှိအစိုးရဒီ NLD ပါတီဒီ
တဲ့ဒင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအတိမတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမင်းကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်ညီပြောရင်တော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်မြင်တယ်ဒီ2016နောက်ပိုင်းပေါ့နော်ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာနာယပါတီမဖြစ်ခင်မှာရောဒီနိုင်ငံပိုင်းမီဒီယာကိုတုံ့ချခွင့်မရခဲ့ဘူးပေါ့နော်အဲ့ဒီနိုင်ငံပိုင်းမီဒီယာကိုအာနာရှိတဲ့ဆိုရတုံ့ချနေတော့အခုဒီ2016ဒီအာနာလက်ချောင်းရယူပြီးတဲ့နောက်မှာတော့ဒီနိုင်ငံပိုင်းမီဒီယာကနေပေးနေတဲ့သတင်းကိုပဲပေးမယ်ဆိုတဲ့သို့တော့ဒီနေရာမှာဟိုလူလူကသိနေတာရောမီဒီယာကမေးနေတာရောဆန့်ကျင်ပဲဟိုဘယ်လိုခေါ်မလဲဟိုတချို့တော့ဆန့်ကျင်ပဲအယူဆရောအဲ့ဒါမျိုးတွေကိုပြန်ချင်းလိုက်မဲ့နှလန်းသွားလို့ဟာမျိုးကဟိုတကယ်ကိုယော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နေနဲ့အခုကနိုင်ငံပိုင်းမီဒီယာကိုကန်လာပြီးတော့အဲ့ဒီအနေတဲ့ one way information ပေးမယ်လို့အယူဆနဲ့အဲ့လိုမျိုးဖြစ်နေတော့ဒါကြောင့် interview တွေတိုင်းမပေးဘူးလို့ကျွန်တော်တော့ concept ချတယ်
ဟုတ်ကဲ့ကိုရမျိုးသိရောဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီချွေးကြော်တန်ပေါ့တောင်းလဲချိန်တန်ပြီဆိုတာတကယ်တမ်းကအဲ့ဒီတောင်းလဲချိန်တန်ပြီဆိုတဲ့ချွေးကြော်တန်ရဲ့နောက်မှာပေါ့တကယ်အပြောင်းလဲတွေကိုနော်ဖော်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီမှာပြည်သူတွေနဲ့အထူးပေါ့လေတိတာမြင်သာတဲ့အပိုင်းဆိုရင်ဥပမာကျွန်တော်တို့သတင်းစာတွေလာရေဒီယိုရုပ်မြင်သံကြားတွေရဲ့နော်ဒီသတင်းဖော်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီပို့ဆောင်တဲ့ပုံစံတွေဟာကြောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်။ဒါနဲ့လက်ရှိအခြေအနေကတော့အမြင်တွေတွေ့နေကြားနေရတလောက်ကတော့နော်စစ်အစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလည်လည်ဖြစ်နေတာမျိုးတွေ့ရတဲ့အခါကျတော့အဲ့လက်ရှိအစိုးရဒီပင်လျင်နော်နောက်လက်ရှိအာဏာရပါတီဒီပင်လျင်နော်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့လာနားလည်မှုသိမြင်မှုအဲဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့အခုတိုင်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာတို့ရောရှင်ကြောက်ကမိထားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်။ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်ကြောင့်တော့သတင်းရယူပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုဖိနှိပ်ထားလို့မရဘူးဆိုတော့ကိုလည်းပဲကျွန်တော်ပြောချင်ပါတယ်။ပြန်လည်ဆွေးနွေးပေးတဲ့ကုမြင့်ကျော်တော်တော်ရံမျိုးသိန်းတိုင်းရဲ့ပါဝင်ဆွေးနွေးကြသူတွေအီးမေးလ်ပို့အတန်ပို့ဆွေးနွေးသူတွေသူတို့ပြန်နားဆင်တဲ့သောရရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြည်ကျော်သိန်းဆွေးနွေးစီစဉ်တင်ဆက်တဲ့စနေညတိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VVR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းကျင်နေဆိုရင်တော့စာရေးရမယ့် email လိပ်စာ bambis@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။အ
မေရိကန်ပြည်ထောင်စုတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်19ဦးသေဆုံးခဲ့ရပြီးဖြစ်ပြီးဗိုင်းရပ်စ်ဆန်းသက်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုတွန့်မြင့်ဆောင်ရွက်နေတယ်လို့အစိုးရထိပ်ပန်းတိုင်ဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကစနေနေ့မှာ400ကျော်ကိုရောက်ရှိလာပြီးပြည်내အလုံးရဲ့ထက်ဝယ်နီးပါးမှာကူးစက်ခံထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မဲ့ဆေးကိုပထမဆုံးအချိန်ဖြစ်ရှင်းလာတဲ့စတင်အသုံးပြုနိုင်တော့မှဖြစ်ကြောင်းတရုတ်နိုင်ငံကကြေညာပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးတသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အရှိန်မြင့်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းတရုတ်နိုင်ငံကထိတ်တန့်ကျမှရေးအရာရှိတဦးကတောက်ကြနေတော့ကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လွှတ်တော်ဝန်ထမ်းတွေအနေနဲ့ telework လို့ခေါ်တဲ့ရုံးမတက်ဖဲအိမ်ကနေအဝေးကနေအလုပ်လုပ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေလည်းပြင်ဆင်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဟန်တားဖို့မြန်မာနိုင်ငံနဲ့နေဆက်အဝင်ထွက်တွေအလုံးပိတ်ထားဖို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရင်းမြို့စားသုံးသူများအသင်းကအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးကြောင်းသတင်းထုတ်ပြန်ထားပေမဲ့တရုတ်နိုင်ငံသားအများအပြားဝင်ထွက်သွားလာနေတာကြောင့်မြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာတန်ဆက်တရဖြစ်စရာကောင်းတယ်လို့လည်းစနေနေ့သတင်းစာရှင်းလင်းပွဲမှာစားသုံးသူများအသင်းဥက္ကဋ္ဌကပြောဆိုသွားပါတယ်2010ဖြစ်နိုင်ငံတကာအမျိုးသမီးများနေ့အဖြစ်ဒီကနေ့တင်းငွေနေ့လှုပ်ရှားမှုမှာတော့ #eachforequal ဆိုတဲ့စောင်ပုံနဲ့လှုပ်ရှားကြမှာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zainat Abdul Rahman ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကို line တို့မီတာ3240 48အပြင်Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကျေးဇူးပါခင်ဗျာမြန်မာနိုင်ငံလူနိုင်ငံသားတွေနဲ့တကွသောရရှင်တွေအားလုံးကြော်ရှင်ပွေရာနေ့တစ်နေ့ဖြစ်ပါစေ
This program has come to you from the Voice of America, Washington.